မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်နဲ့ပတ်သက်လို့ဆိုရင်ကြောင်းကုလသမဂ္ဂကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့သဘောထားတုံ့ပြန်ချက်တွေကိုပြောပြပေးပါမယ်ကျွန်မစုစုပါအရှိတောင်အရှာနိုင်ငံတွေမှာကိုဗစ် -19 ကြောင့်တက်ရောက်မှုလို့အမိပေးထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကာယယောဂကာလမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေနှိမ့်ကြတဲ့အပေါ်စိုးရိမ်ကြောင်းဖော်ပြထားတာပါ။ကိုဗစ် -19 ကာယယောဂမတိုင်ခင်ကတည်းကပြည်ပခါတွေနဲ့သဘာဝဘေးရန်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေချုပ်နေရတဲ့နိုင်ငံတကာနိုင်ငံအဖြစ်စိုးရိမ်စရာတွေရှိနေတယ်လို့ဆိုထားပါတယ်။ကယောဂကာလစင်နာဝန်ထမ်းအကူအညီပေးနေတဲ့ Community Fever Clinic Network ကဒေါက်တာတင့်လွင်ကတော့ကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေကြောင့်အရေးပေါ်အခြေအနေနဲ့ကြုံရတဲ့အခါမျိုးမှာအခက်အခဲတွေပိုချုံရတယ်လို့ VOE ကပြောပါတယ်
။ဒီ COVID ကာလအတွင်းမှာဆိုလဲကျွန်တော်တို့ကဒီကအိတ်ကလိုင်းတွေရေဆန်ရတာပဲပေါ့။Social distancing တို့ပါလို့ဒီသိစရဲဆန်နေနေချင်းရလာလို့ဒီမယ်။အလုပ်ခွင်မှာလည်းဒီအင်းရှိမယ်ကျွန်တော်တို့ကျန်တဲ့ဟိုပေါ်လူများကြီးစုဝေးနေရတော့မှကျူးကျော်တဲ့လူနေရာမျိုးတွေပါရင်းများတွေအဲ့လိုကိစ္စမျိုးမှာဆိုအိတ်ကနာတွေကများတာပဲပေါ့နော်။ကျမရွေးဝင်တဲ့ဘက်ကိုကြည့်လိုက်မယ်ဆိုရင်လည်းကျမရွေးဝင်တဲ့အင်အားနည်းတာတော့အမှန်ပဲ။အဲ့တော့ fever clinic တွေကျွန်တော်တို့ဖွင့်ပြရတဲ့အကြောင်းရင်းလည်းဒီကအဲ့ဒါပဲပေါ့
။မြန်မာနိုင်ငံမှာလူဦးရေ1000လောက်အတွက်စေယုံမှာလူနာကရင်ကိုလုံးနှုံးတာရှိပြီးကမ္ဘာပေါ်မှာကျမရွေးဆောက်ရှောက်မှုအဆင့်အနှံ့ဆုံးစီးရင်ဝင်နိုင်ငံတစ်နိုင်ငံအဖြစ်ရှိနေစေဖြစ်ကြောင်းလည်းကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အရှိတောင်အာရှ17နိုင်ငံမှာမြန်မာနိုင်ငံဟာတောဖားတူနာပြူအနည်းဆုံးနိုင်ငံတစ်နိုင်ငံအဖြစ်အဆင့်30မှာရှိနေပြီးဖိလစ်ပိုင်ကတော့အဆင့်17နဲ့အောက်ဆုံးမှာရှိနေသလိုစင်ကာပူနိုင်ငံကတော့ထိပ်ဆုံးနေရာမှာရှိနေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနိုင်ငံလုံးအတိုင်းအတာနဲ့စီးရုံပေါင်း 1168 ရုံအပါအဝင်ကျန်းမာရေးဌာနခွဲပေါင်း 1990 ရှိနေပြီးစီပီကန်ကတော့254ခုရှိပါတယ်။ကလေးအထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာစောဝင်းကတော့မြန်မာနိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုတွေနဲ့ကျန်းမာရေးပညာပေးရေးလုပ်ငန်းတွေမှာအနှဲချက်တွေရှိနေတဲ့ဆိုတာကိုလက်ခံပေးမယ်လက်တလောကြုံနေရတဲ့ကာယယောဂနဲ့ပတ်သက်လို့ရင်းဆိုင်ဖြစ်ရှင်းမှုတွေမှာတော့အားရစရာကောင်းတယ်လို့ပြောပါတယ
်ကျန်းမာရေးတက်တာရရရှိပါတယ်ကျွန်တော်တို့ကျန်းမာရေးပါချက်အရလုံလောက်တာဒီကျန်းမာရေးဝန်ထမ်းတွေကနေတာတော့ကျွန်တော်တို့ရဲ့ဒီကလေးသေးကြောင်လုံးလို့တော့ဒီဇာတွေကပတ်ဝန်းကျင်နိုင်ငံတွေအချို့နဲ့ဆိုင်တော့မကောင်းတာတွေရှိတယ်ကျိုးတဲ့လည်းကောင်းတာရှိတယ်ပေါ့နော်။ငါမလို့ရှိပါဘူး။အဲဒီပြဿနာလေးတော့ရှိပါဘူး။ဒီအရေကျွန်တော်တို့ရှင်းနေရပါလေ။သို့တော့ဒီ COVID ကိုကန်တယ်ဘုန်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီကိုမကောင်းလို့ပြောရင်ကျွန်တော်တို့လည်းမခံနိုင်ဘူ
း။ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာပဲလက်နက်ကင်ပြည်ပခါတွေရှိနေတဲ့ရခိုင်ပြည်နယ်လိုဒေသမျိုးတွေမှာယောဂကူးစက်မှုထိန်းချုပ်ရေးနဲ့နောက်ဆက်တွဲလူမှုစီးပွားရေးအကျက်အသေးတွေကြုံရနိုင်တယ်လို့ကာယယောဂထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်မှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့အတူငြိမ်းချမ်းရေးနဲ့လုံးယုံကြီးဆိုင်ရာစိုးရင်ဗျာတွေလည်းရှိနေတယ်လို့သတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။